မင်္ဂလာပါ
ခလေးတွေရဲ့နားမျက်စိနဲ့မတင့်တော်တဲ့ပုံမြင်ဇာတ်လမ်းတွေတရုပ်ဖော်ပုံတွေတွေ့ရတဲ့မြမကလေးစာပေရုပ်ပြစာအုပ်တချို့ပြဿနာနဲ့ပတ်သက်လို့တခါကဝိုင်းဖွယ်မှုပါတယ်ဇာတကဇဝိတ္ထုတွေကိုတရုပ်ဖော်ရမှာကအစတတားဖြတ်တာတေးရာကြည်တာတွေကိုခလေးနားမျက်စိနဲ့မတန်းအောင်ဓာတ်လန့်လက်နဲ့ပုံတွေတရွရဲတန်ရရဲပုံတွေရရဲရရောကြီးပြတဲ့ကြတာနဲ့ဆက်ဆက်နေပါတယ်ပြဿနာကိုဖော်ပြနိုင်ပြီမယ်လို့အဖြေကိုရှာမပေးနိုင်ခဲ့ပါဘူးစကော့လူမျိုးဗုဒ္ဓဘာသာဘုန်းတော်ကြီးတပါးပြုစုထားတဲ့အိယာဝင်ဗုဒ္ဓဖျားရှင်ဆိုတဲ့စာအုပ်ကိုတလောကဖတ်မိတဲ့အခါမှာတော့အဖြေကိုတွေးလိုက်မိတယ်ထင်ပါတယ်စာအုပ်နာမည်ကအင်္ဂလိပ်လို Buddha at Bedtime နဲ့ဒီစာအုပ်ကိုဖတ်လိုက်ရတဲ့အခါကိုယ်နိုင်ငံကလေးတွေအတွက်ဒီလိုစာအုပ်မျိုးလေးတအုပ်ရှိရင်ကောင်းလေစွာလို့အောက်မေ့မိပါတယ်ဘာကြောင့်ဒီလိုအောက်မေ့ရသလဲဆိုတော့တောတက်ရှင်တွေကိုအသိပေးလိုက်ရရတုလိုက်ရပြီးရောတာဝန်ကြီးဝိုင်းဖွဲ့သလိုမဖြစ်ချင်ပါဘူးတောတက်ရှင်တွေကကလေးစာပေပြုစုရေးဝါသနာရှိသူတွေလမ်းဆောင်ရစေချင်ပါတယ်ကိုကလေးတွေအတွက်တင့်တော်မဲ့စာအုပ်စာတမ်းရှာဖွေနေတဲ့မိဘတွေကိုတနည်းနည်းနဲ့အထောက်အကူပြုချင်ပါတယ်ဒါကြောင့်ဒီစာအုပ်အကြောင်းကိုတောတက်ရှင်တွေလိမ့်ပတ်လေအောင်နှစ်ပိုင်းခွဲပြီးအစီရင်ခံမှကောင်းပါလိမ့်မယ်တစ်ပိုင်းကစာပြုသူရဲ့စေတနာကြီးပုံနဲ့နောက်တစ်ပိုင်းကဇာတကဇဝိတ္ထုတွေကိုကလေးတွေနဲ့စီလျောအောင်စီစဉ်တင်ဆက်ပုံဒီတစ်ပတ်မှာတော့စာရေးသူစေတနာကြီးပုံသဘောနဲ့စလိုက်ကြရအောင်စာရေးသူဓမ္မစာရီနာဂရာဇာကဗုဒ္ဓဘာသာတရားမှာအထူးညွန်းနူးနေသူပါစကော့တလန်သားတစ်ယောက်ဖြစ်ပေမဲ့အထုံးကရှိတော့ဗုဒ္ဓဘာသာဝင်ဖြစ်လာတဲ့ဆိုပါတော့1988လွန်ခဲ့တဲ့နှစ်30လောက်ကတည်းကဗုဒ္ဓအဆုံးအမမှာတီလာလေ့ကျင့်လာတဲ့ပုဂ္ဂိုလ်ပါ1993ခုမှာသာသနာ့ဘောင်ဝင်ခဲ့ပါတယ်နောက်ပိုင်းမှာတော့တရားဟိတာတွေမှာတာဝန်ယူခဲ့ပါတယ်အခုလဲစကော့တလန်ကဓမ္မရိပ်သာတစ်ခုမှာတရားရည်အေးအမြိုက်စေးတိုက်ကျွေးနေစေလို့သိရပါတယ်သူတို့ဘာသာစကားနဲ့ဆိုရင်စိတ်ဝေဒနာကုထုံးပညာရှင်လို့ဆိုပါတော့ဇာတကဝိထုရီကိုအနောက်ကဘာကပြိတ်သက်သူသိတယ်လို့သိသူခံစားတယ်လို့ခံစားစေချင်တာကသူ့အရင်းခံစေတနာပါအခုဝိုင်းဖွဲ့ပြောဆိုနေတဲ့စာအုပ်မတိုင်ခင်ကတည်းကလန်ဒန် BBC Radio ကနေအင်္ဂလန်ပြည်သက်9တန်းကျော်10တန်းနီးပါးကိုဇဝိထုရီဟောပြောနေခဲ့ပါတည်းဒါနဲ့2000ခုကြတော့အခုပြောတဲ့အရာဝင်ဗုဒ္ဓဖျားရှင်စာအုပ်ကိုထုတ်တော်တာပါပဲဆရာတော်ရဲ့စေတနာကမှန်တော့ကလေးမိဘတွေကဝေပူဇော်လိုက်ကြတာအယောင်ရဆုံးစာအုပ်တွေထဲမှာစည်ရင်းပေါက်လာပါတယ်နှစ်နှစ်အတွင်းမှာစေချင်ပြန်ရရတော့တာပါပဲဒီလိုဆိုတော့စာရေးသူအားတက်ပုံရပါတယ်အလားတူဖျားရှင်ကိုပူဇော်တဲ့အိယာဝင်ဖျားရှင်ရဲ့တာဝက The Buddha's Apprentice at Bedtime စာအုပ်တို့2013ခုကထပ်ထုတ်ပါတယ်အိယာဝင်ဗုဒ္ဓဖျားရှင်စာအုပ်ကိုအင်္ဂလိပ်ဘာသာကနေအီတာလီယန် Polish Czech Dutch, Slovenian, Hebrew, တရုတ်ဘာသာတွေပြန်ဆိုထားပြီးပါပြီ။ခုဒီနှစ်ထဲမှာလည်းနောက်တုတ်ထုတ်အောင်မယ်လို့သိရပါတယ်။အနောက်တလွားကကလေးတွေဗုဒ္ဓဘုရားရှင်ရဲ့တရားရည်အေးတောက်သုံးခွင့်ရအောင်ဆရာတော်ကမနာမနေအားထုတ်နေပါတယ်။စာအုပ်အပြင်အစင်စာအုပ်ဏ္ဍန်းကိုဖတ်ရင်ပဲဆရာတော်စေတနာကြီးပုံကိုသိတာလာပါပြီ။စာအုပ်အဖုံးကအိယာဝင်ဗုဒ္ဓဘုရားရှင်ဆိုရက်စာအုပ်အမည်အောက်မှာစာအုပ်ရဲ့ရည်မှန်းချက်ကိုဖော်ပြထားပါတယ်။မြစ်တာနဲ့ပညာဆိုင်ရာဖတ်ဖွယ်ဇာတ်လမ်းများရဲ့ဒီရည်မှန်းချက်ကိုအမှားစာမှာအကြေတဝင့်ရှင်းပြပါတယ်။ဘုရားရှင်ရဲ့ဉာဏ်ပညာရော်ရိတ်မှာအရှိပေကဘာခိုလုံခဲ့တာနှစ်2000ကျော်ပါပြီတဲ့အဲ့ဒီဉာဏ်ပညာရောဟာဒီနေ့အနောက်တလွားလူသားတွေအတွက်လဲပြုတ်ကန်ပါတဲ့ငြိမ်းချမ်းရေးတို့မေတ္တာထားရေးတို့စင်စစ်မပြတ်တတိရှိရေးဆိုတဲ့တရားတွေကိုခလေးတွေအထူးသိသိလှပါတဲ့ဒါမှခေတ်သစ်ကဘာကြီးမှာကြုံရဆုံရတဲ့အခက်အခဲတွေကိုကိုကိုကိုယုံကြည်မှုအပြည့်နဲ့ခလေးတွေတည်တည်ငြိမ်ငြိမ်ရင်ဆိုင်နိုင်ကြမှာပါတဲ့ခလေးတွေအတွက်ရည်စူးပြီးသူပြောပြမဲ့ဇာတကဇာတ်လမ်းတွေကလောကကြီးမှာအနေတက်အနေမြတ်အောင်စိတ်သက်ခွန်အားပေးပါလိမ့်မယ်မျိုးဆက်သစ်ကလေးငယ်တွေပေါ်ထားတဲ့စေတနာကိုမြင်နိုင်ပါတယ်ကလေးတွေတည်းမကပါဘူးတစ်ချက်ခုနှစ်ချက်ပြတ်ကလေးတွေကိုဖတ်ပြရင်းကဖျားရှင်ရဲ့အသွန်အသင်ကိုဖတ်ပြမဲ့မိဘတွေပါမျိုးမျိုးမြက်မြက်ခံစားခွင့်ရအောင်တောင်းဆုံကစဉ်းစားထားပါတယ်သုံးတဲ့ဘာသာစကားတို့ရွေးချယ်တဲ့ဇာတ်လမ်းတို့ဟောချင်တဲ့တရားတို့ကိုအလေးနဲ့စဉ်းကျင်ခဲ့ပုံရပါတယ်ဘာသာစကားဆိုပါတော့ရည်မှန်းတဲ့ကလေးရွယ်က6နှစ်က10နှစ်လို့ဆိုပါတယ်ဒီတော့ဘာသာစကားကကလေးနားဝင်တဲ့ဘာသာစကားကိုသုံးပါတယ်စကားဆက်လို့အစီရင်ခံရရင်စာအုပ်ထဲကဇာတ်လမ်းတွေကို3နှစ်5နှစ်ကလေး2ယောက်စိတ်ဝင်တစားစူးစိတ်နားထောင်နေတာကိုယ်ရင်ကြုံမှုပါတယ် ခလီအရွယ်နဲ့လိုက်တဲ့ဘာသာစကားဆိုတာသတိထားမိပါတယ်။တရားဓမ္မနဲ့ဆက်နွေတဲ့စာဆိုပေမယ့်ကျမ်းသံခန္ဓာမှမပါပဲ။ရာခဲမှယရနာတက်ခဲမှပညာဆိုတဲ့မြမဆိုရိုးစကားကိုပြန်သုံးသပ်ဖို့သင်နေပါပြီ။ပညာကိုအလွယ်နဲ့ရနိုင်အောင်စီမံပေးတာဟာခေတ်သစ်ကျင့်သုံးတစ်ခုဖြစ်နေပါပြီ။ဒီအချက်ကိုဆရာတော်မမေ့ခဲ့ပါဘူး။ရွေးထားတဲ့ဇဝိတ္ထုတွေကလည်းရည်ရွယ်ချက်ရှိရှိနဲ့ရွေးထားတဲ့ဝိတ္ထုတွေအရေးအတွက်က20ရွေးထားတဲ့ဇဝိတ္ထုတွေကတကိစိတ်ကူးညံဖွံ့ဖြိုးမှုအထောက်ကူပြုမဲ့ဝိတ္ထုတွေအများပေါ်မြတ်တာထားတဲ့အများနဲ့တဟဇာတဖြစ်ဖြစ်နေတတ်အောင်လမ်းကြောင်းပေးတဲ့ဝိတ္ထုတွေဘယ်ဇလန်းမှာဘယ်လိုစိတ်သက်ဖွံ့ဖြိုးအောင်လုပ်တင်နေဆိုတာဇလန်းတစ်ပုတ်ပြီးတိုင်းမိဘတွေကိုဆရာတော်ကအကြံပြုပါတယ်ဇဝိတ္ထုပြောယုံအပြင်ကလေးတွေကိုဗုဒ္ဓဘာသာတရားနဲ့ယဉ်နှီးအောင်ဆရာတော်ဟောကျင်ပါသေးတယ်ကလေးတွေလည်းနားခံသာရမယ်ဘာသာတရားရဲ့အနှစ်သာရလည်းပါရမယ်ဒီတော့ဗုဒ္ဓဘုရားရှင်ဆိုတာဘလို့ပုဂ္ဂိုလ်မြတ်တရားရှုမှတ်တယ်ဆိုတာဘလို့အလုံးဆိုတာတွေကိုအခန်းတိကျခွဲပြီးရှင်းပြထားပါတယ်။စာပြုသူဟာအင်္ဂလိပ်ဘာသာစကားပြောတဲ့မိဘနဲ့ကလေးတွေစီသူ့စာတွေကတဆင်မေတ္တာတွေစေတနာတွေဖြန့်ပို့နေတာပါ။ဆရာတော်ရဲ့မေတ္တာစေတနာအာနိသင်ကြောင့်ကလေးတွေစိတ်သက်ခွန်အားတိုးပွားကြမှာတွေ့ပြီးဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်။စာပြီးမြင့်ပြီးလူမျိုးတင်ပါစေ။